လူဖြစ်နေဗုဒ္ဓမြတ်စွာသာသနာတော်ကြီးနဲ့ဗုဒ္ဓယဉ်ကျေးမှုကြီးနဲ့ဂျုံကျေးတဲ့အခါမှာဂျုံကျေးရဂျုံနတ်ဖို့ရအတွက်တိခါ၃ရက်ကိုအစဉ်တိုင်းကျင့်သုံးကြဖို့ပါပဲသိခါဆိုတာသင်ကြားရမယ်ကြည့်ရမယ်တခါတခါလေ့လာရမယ်အထုတ်ရမယ်အဲ့ဒါကိုပါဠိလိုစိတ်ခါလို့ခေါ်ပါတယ်ဒီသုံးပါဘုရားမြတ်စွာကိုယ်တိုင်ကသတ်မှတ်ထားရတာကတော့ပေရှားပြည့်စရာကိလေသာက၃စီရှိတယ်လို့ပါပဲဒီဝိတ္တကမတ်ကိလေသာလူပြုဆောင်ရတဲ့ကိလေသာနိပရိဥထနာကိလေသာစေတ္တမှာစူပတ်တဲ့ပရိယုဌာနာကိလေသာသုံးအနုစီယကိလေသာမျိုးမပြတ်နိုင်တဲ့ကိလေသာပေါ့လေအဲဒီကိလေသာ၃စိတ်ကိုသီလစိတ်ကသမထစိတ်ကပညာစိတ်က၃မျိုးနဲ့ပယ်ရှားပြင်နိုင်မှာဘုရားရကတော်သောမောအစရှိတဲ့ကိလေသာတွေတဖြည်းဖြည်းအားနည်းပြီးတော့ယောဂကုခကုခနိုင်ပါလားကိလေသာပူရင်းငိမ့်မှတကယ်အေးချမ်းမှုအစစ်လည်းရနိုင်ပါလား။ဒါကြောင့်ပယ်စရာကိလေသာက၃မျိုးရှိတော့ပယ်တဲ့နည်းရလည်းပဲ၃မျိုးမြတ်စွာဘုရားကသတ်မှတ်ခဲ့ပါလေ။အဲဒီကိလေသာ၃စင်ရဲ့ကပထမဆုံးအကျဉ်းစားကိုစိက္ခာစိက္ခာနဲ့ပယ်ရပါလေ။ဒါရီမလုပ်ကောင်းမှုဆိုမလုပ်ဘဲနေ။ဒါရီမပြောကောင်းမှုဆိုမပြောဘဲနေရပါလား။ရှင်ရလည်းရှင်ဟာလိုက်ဥပစကဥပစီကအမျိုးသားမြေသမီးတွေလည်းပဲသူတို့လိုက်ပါလိအနည်းဆုံး၅ပါးတိလာပြေဆုံးပြေဆုံးလို့ရှိအထုတ်လို့ဖြစ်ပါတယ်ဒါပေမဲ့အခုလိုအထူးဌာနတွေမှာတော့အများဆုံးဌာနတွေမှာတော့ရှင်ပါတိလာနဲ့နေမှာပို့ပြီးတော့ပို့ပြီးတော့ကောင်းပါတယ်ခုနဆောက်တည်လိုက်တဲ့တိလာမကျိုးရမညိုးရအောင်ထိမ့်သိမ့်ဆောက်ဆောက်နိုင်လို့ရှိရဲ့ကျန်တဲ့ဒိက္ခာနှစ်ပါးကျင့်သုံးမှုအစဉ်သိဖြစ်တော်ပါပြီ။ဒါမပြည့်စုံလို့ရှိရင်တော့အထက်ပိုင်းဒိက္ခာနှစ်ခုကျင့်သုံးမှုမလွယ်ပါဘူး။ဘာဖြစ်လို့လဲဆိုတော့အစာနဲ့မကင်းနေတဲ့ပုဂ္ဂိုလ်တွေဟာပါဇက်ပုံရှိလို့ရှိရင်ကျွင်းဖို့ရသိမလွယ်ပါဘူး။အဲပါဇက်ပုံရှိမှပါဇက်ပုံကလည်းကောင်းနေမှဒါမှလွယ်တဲ့အစာစာတွေတွင်းလို့ဖြစ်ပါလား။ဒီလာပါဇက်ပေါက်နဲ့တူပါတယ်သူကတော့ပါဇက်ပေါက်ခေါင်းလေလေအစာအစာလိုအလိုရှိရတဲ့အစာတွေအတွင်းလို့ဖြစ်နေတယ်ပါပဲဒါကြောင့်ပါဇက်ပေါက်နဲ့တူတဲ့ဒီလာသင်္ခါကိုပထမဆုံးဆောက်တည်ပြီးတော့မချိုးရမညိုးရကိုထိမ့်သိမ့်ဆောက်ချောပါပါတယ်သမာဓိသင်္ခါကတော့စိတ်ထဲမှာဖြစ်နေတဲ့ကိစ္စတွေပြမြအောင်လို့ကြိုးရင်းကာကွယ်တဲ့သဘောပါပဲဖြစ်လာလို့ရှိရင်လည်းပဲအဲ့ဒါတွေကိုဖယ်ရှားဖြစ်တဲ့လုပ်ငန်းပါပဲသူကတော့ပညာသိခါကတော့အသိပညာတွေဖြစ်ပြီးတော့ဘဝဆက်ဆက်ကပါလာတဲ့အစွဲလမ်းတွေပေါ်ပြီးမျိုးပြုတ်အောင်ချုပ်ပြီးတဲ့သဘောပါပဲအဲ့ဒါကတော့နောက်ဖိုက်ကြပါပဲလုပ်ငန်းရှင်နဲ့တွဲပြီးတော့ရှင်းလင်းပါမယ်ဘုန်းကြီးတို့ဗုဒ္ဓစာပေမှာဩကျတယ်ဆိုတာသုံးထတာရှိပါတယ်ဩကျဆိုတာစာဝေသောဘုရားမှန်သမျှမှာပါဝင်တဲ့ခွန်အားကိုဖြစ်စီနိုင်တဲ့အစီအနှစ်ကိုပြောပါတယ်သူကအာဟာရလို့လည်းခေါ်ပါတယ်ဓမ္မယုတ်ကိုကြီးရှိတဲ့ပုဂ္ဂိုလ်တွေမှာသမျှဆိုရင်ယုတ်ကိုကြီးမှာလိုအပ်တဲ့စာဝရီယာပါတဲ့ခွန်အားကိုဖြစ်စီနိုင်တဲ့အစီအနှစ်နေ့စဉ်ထည့်ပေးရပါတယ်ဟင်းလေလိုတော့ဗီတာမင်ခေါ်ပါပါလိမ့်ဗီတာဆိုဗီတာမင် A တို့ဗီတာမင် B တို့ C တို့ D တို့ E တို့ဆိုတာအစားစားတွေမှာပါပါတယ်ဓမ္မအဲတော့အဲ့ဒီလိုဩဇာတ္တိပါတဲ့အစားအစာတွေကိုစုံအောင်စားပြီးပါမှဒီခန္ဓာကိုယ်ကြီးရလည်းပဲလှုပ်ရှားနိုင်ပါတယ်အသက်လည်းပဲဆက်သွားနိုင်ပါတယ်ဒီတော့ခန္ဓာကိုယ်မှာအစာအစာကရရှိတဲ့ ခွန်အားကိုဖြစ်စေနိုင်တဲ့အစီအနစ်ပေါ်လေးနေ့စဉ်ထည့်ပေးရသလိုစိတ်ပိုက်ဆိုင်ရာမှာလည်းပဲဩဇာတတ္တိလိုတယ်ဆိုတာပေါ်လေးနားလည်ထားဖို့ပါဗျာဖြစ်တိုင်းမရှိသတိပြုစောင့်မှုစင်ထားဆိုတဲ့အတိုင်းကိုယ်ရဲ့စိတ်ပြီးတော့ဘောဓမြအောင်ဒီပေါ်တိုင်းပေါ်တိုင်းမှတ်နိုင်ဖို့ရန်အတွက်အားဆိုင်မှုဝိရိယရှင်းသာခိုင်မှုဟုတ်တဲ့ဒီနှမျိုးနဲ့ပေါ့လေပေါ်တိုင်းအာရုံကိုရှုမှတ်နေလို့ရှိရဲ့ဩဇာတတ္တိကိုဝင်ဖို့ရာအတွက်အစဉ်သင့်ဖြစ်ပါတယ်စိတ်ပွင့်စရာဩဇာတိဆိုတာကတော့အမှန်ကိုယုံကြည်လက်ခံတဲ့တတ္ထတရားဆွမ်းအားတခုအမှားတွေကိုရှောင်ရဲတဲ့ရဲရဲမှုဝိရိယမှားပြီဆိုလို့ရှိရင်ဝန်ခံရတဲ့တတ္တိစိတ်စီမှာငြိမ်းချမ်းမှုမဝရအောင်လို့ကာကွယ်ဆောက်ရှောက်တဲ့တတ္တိစိတ်ပြန်ပရမဖြစ်ရအောင်အာယုံကောင်းနေမှာပေါ့ဒီစူးစီးပြီးတဲ့တမာရီနဲ့တကယ်အရှိတရားတွေကိုပြပြသားသားပိုင်ချသိမှုပညာမကောင်းမှုတုစိတ်တရားတွေကိုလောက်ရမှာပြောရမှာခြံစည်ရမှာရှစ်တဲ့ဟိရီနဲ့ကျောက်တက်တဲ့ဥတ္တပါပေါ်လေအဲ့ဒါဒီဟာစိတ်ပိုင်းဆိုင်ရာစွာတွေပါပဲအဲ့ဒီစွာတွေရှိလာဖို့ရာအတွက်အခုဖြစ်တိုင်းမရှိသေးဘူးစောင့်မှုစင်တာဆိုတဲ့အတိုင်းပေါ်လေအဲ့ဒါလေးတွေအဲတတိထားပြီးတော့ရှုမှတ်ရပါတယ်ရှုမှတ်ပါများလို့အလေးချိန်ရလာပြီဆိုလို့ရှိရင်ဓမ္မောဇာခေါ်တဲ့ခုနဩဇာတွေပေါ်လေကိုယ်တွေရောက်လာတော့ပါတော့ပူပြည့်တဲ့အချိန်ရတော့ဂုံတော့ပါပြီဒီကုန်းကျုပ်အနေနဲ့လူရင်းပြောချင်တာတော့လူတွေမှာရုပ်ခန္ဓာအတွက်ဩဇာတလိုအပ်တယ်လို့နာခန္ဓာအတွက်နာတရားအတွက်လည်းပဲဩဇာတလိုအပ်တယ်ဆိုတော့ဘောလီနားလည်ထားဖို့အရေးကြီးပါတယ်ရုပ်ခန္ဓာအတွက်ဩဇာတပြုစုံထဲဖို့ဆိုတာတော့မတည့်တဲ့အစာတွေရှောင်ပြီးတော့တည့်တဲ့အစာတွေကပေါ့လေအစီအနှစ်ခွန်အားဖြစ်စေတတ်တဲ့အစီအနှစ်တွေကိုလုံလောက်အောင်စားပြရပါတယ်စားတဲ့အခါလည်းပဲညင်ညင်ဝေါ်ရပါတယ်ဒါမှအရသာတွေလည်းထွက်လာပြီးတော့ခန္ဓာအစီအနှစ်တွေလည်းပဲပြတ်နှံ့ပြီးတော့သွားနေပါတယ်ယူတည်တည်နဲ့ဝေါ်ရပါတယ်သူတို့ပဲစိတ်ပိုင်းဆိုင်များဩဇာတတိဖြစ်လာဖို့စိတ်ပိုင်းဆိုင်ရာခွန်အားတွေလည်းဖြစ်လာဖို့ဆိုတာလည်းပဲအလုံးရဲ့အကျိုးကိုနားလည်ပြီးတော့အမျက်နှိုးတန်ဖိုးထားတဲ့စိတ်တွေတန်ဖိုးထားတဲ့စိတ်ရှိပါပါယူတည်တည်နဲ့လေးလေးဆော့ဆော့နဲ့အမျက်နှိုးနှိုးနဲ့စီစီဆော့ဆော့နဲ့လုပ်နေပါတယ်ခန္ဓာထမင်းလုံးငင်းငင်းဝါသလိုပေါ့လေသွင်းလို့ထည့်ပြီးတစ်ချက်တစ်ချက်ဝါပြီးတော့မြူချတာမျိုးတော့ဩဇာတရားကိုသိမလွယ်ပါဘူးအဲ့တော့တည်တည်ချာချာပေါ့လေစီစီဆတ်ဆတ်ယူတည်တည်မြန်တို့တဘိုးထားပြီးတော့လှုပ်လှုပ်ရပါတယ်အဲ့ဒီအလုပ်လုပ်မှအောင်းအိုးပဲခေါင်းလို့အောင်းပေါ့လေစိတ်ပိုင်းဆိုင်ရာဩဇာတတည်ပေါ့လေအစီအနစ်တည်ပေါ့လေခွန်အားကိုဖြစ်စေနိုင်တဲ့အစီအနစ်တည်စိတ်မှာစိတ်ဝင်ပြီးတော့လာနိုင်ပါတယ်အဲ့ဒီတိုင်ကျိုးစားဖို့ရအတွက်ပေါ်လေအခုဇန်နဲ့နိုင်ပိုင်းလေးမှာမတည့်တာတွေဘယ်လိုရှောင်ရလဲစိတ်အစင်မှာဩဇာတတိဘယ်လိုထည့်သွင်းပြရတယ်ဆိုတဲ့အကြောင်းဆက်လက်ပြီးတော့နားဖို့ပါပဲဘုန်းကြီးတော်ကတော့ဒီလောက်ပါပဲညပါပဲဘုန်းကြီးတော
် That's all for today
သာဓုသာဓုသာဓု